အမေရိကန်ဆေးဝါးကုမ္ပဏီကြီးဖြစ်တဲ့ Pfizer နဲ့ဂျာမန် BioNTech ကနေထုတ်တဲ့ COVID-19 ကာကွယ်ဆေးကိုအမေရိကန်မှာအရေးပေါ်အသုံးပြုရေးခွင့်ပြုချက်ရဖို့ပုံမူနှိမ့်ဆက်လာနေပြီဖြစ်ပါတယ်။ဒီကာကွယ်ဆေးဟာကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်ရေးမှာအခိုင်အမာအကာအကွယ်ပေးတာတွေ့ရတယ်လို့ FDA အမေရိကန်အစားအစာနဲ့ဆေးဝါးစီမံခန့်ခွဲမှုဌာနကအင်္ဂါနေ့ကသူတို့ရဲ့စမ်းသပ်စစ်ဆေးတွေ့ရှိချက်တွေကိုထုတ်ပြန်ခဲ့ပြီးနောက်အခုလိုနှိမ့်ဆက်လာတာဖြစ်ပါတယ်။ American FDA ရဲ့ထုတ်ပြန်ချက်ဟာ Pfizer BioNTech ရဲ့ကာကွယ်ဆေးကိုအရေးပေါ်အသုံးပြုရေးပထမဆုံးခွင့်ပြုချက်အပြည့်အဝပေးခဲ့တဲ့ဗြိတိန်နိုင်ငံမှာဒီကာကွယ်ဆေးကိုစတင်သုံးဆွဲတဲ့နေ့နဲ့လဲတိုက်ဆိုင်နေတာပါ FDA ကထုတ်ပြန်တဲ့အချက်လက်စာရွက်စာရမ်းတွေဟာကမ္ဘာအတိုင်းဝိုင်းအနေနဲ့ကာကွယ်ဆေးနဲ့ပတ်သက်လို့စမ်းသပ်စစ်ဆေးမှုရလဒ်တွေကိုပထမဆုံးအသေးစိတ်သိစေဖို့ဖော်ပြထားတာဖြစ်ပါတယ်လာမယ့်ကြာသပတေးနေ့မှာတော့လွတ်လပ်ပြီးကျွမ်းကျင်သူတွေပါဝင်တဲ့ FDA အကြံပေးကော်မတီကနေကာကွယ်ဆေးကိုအသုံးပြုဖို့ထောက်ခံမလားမထောက်ခံဘူးလားဆိုတာမဲပေးဆုံးဖြတ်တော်မှာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကို FDA ဘက်ကမဖြစ်မနေလိုက်နိုင်ရမယ်ဆိုတဲ့စည်းမျဉ်းမရှိပေမဲ့အခုလိုကော်မတီရဲ့အကြံပြုချက်ကိုများသောအားဖြင့်လက်ခံလိရှိပါတယ်။ဒီအတော်အတွင်းမှာပဲဗြိတိန်နိုင်ငံ Oxford တက္ကသိုလ်ကဆေးသုတေသီတွေနဲ့ဆေးဝါးကုမ္ပဏီ AstraZeneca ကနေသူတို့ထုတ်တဲ့ COVID-19 ကာကွယ်ဆေးဟာဗိုင်းရပ်စ်ကိုတိုက်ဖျက်ရမှာအန္တရာယ်ကင်းပြီးထိရောက်မှုရှိတယ်ဆိုတဲ့ရလဒ်ကိုတွေ့ရကြောင်းအင်္ဂါနေ့ကကြေညာခဲ့ပါတယ်။